မေလာတရနေ့မှာကြားရောက်တဲ့ကမ္ဘာအလုံသမားနေ့မှာငွေကြေးဖောင်းပွားမှုကြောင့်အခက်ကြုံနေရတဲ့အလုံသမားတွေဟာကမ္ဘာသဝမ်းမှာစီးပွားရေးအရတရားမျှတမှုတောင်းဆိုပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။သူတို့ဟာလောက်ခလာစာမြင့်တင်ပေးပြီးတော့အလုပ်ချိန်လျှော့ချပေးရင်းနဲ့လုပ်ငန်းခွင်အခြေအနေပုံမကောင်းမွန်ရေးတောင်းဆိုခဲ့ပါတယ်။မေဒီနေ့လို့ခေါ်တဲ့ဒီကနေ့မှာနိုင်ငံအများအပြားမှာအလုံသမားအခွ ပါဝင်လာပြီးအစိုးရရဲ့စီးပွားရေးအစီအမံမူဝါဒတွေကအလုပ်သမားတွေအပေါ်တည်ရောက်နေတာကိုမူတည်ပြီးတောင်းဆိုဆန္ဒပြခဲ့ကြတာပါပြည်ထောင်နိုင်ငံမှာဆိုရင်တော့သမ္မတအီမန်နျူအယ်မက်ခရွန်ကမကြာခင်ကပြဋ္ဌာန်းအတည်ပြုထားတဲ့အငြိမ်းစားယူရမယ့်အသက်အရွယ်ကို62နှစ်ကနေ65နှစ်ကိုမြင့်တင်ပေးတဲ့မူဝါဒကိုကန့်ကွက်တဲ့အနေနဲ့မေဒီနေ့မှာအလုပ်သမားသမဂ္ဂတွေကလူအမြောက်အများပါဝင်တဲ့ဆန္ဒပြပွဲကြီးတွေကိုအများအပြားစီစဉ်ခဲ့တာပါချီတက်ဆန္ဒပြပွဲအများစုကအကြမ်းမဖက်ပေမဲ့အစွန်ရောက်ဆန္ဒပြတဲ့သူတို့ကပါရီမြို့တော်ကစတိုးဆိုင်တွေနဲ့ဗန်တွေရဲ့ပြတင်းပေါက်တွေကိုဖြိုးချတာတွေလုပ်ခဲ့ပြီးလုံခြုံရေးကင်မရာဖျက်ဆီးတာတွေလည်းရှိပါတယ်အထက်ကယုံနေနေရဲရဲတွေကမြေရုပ်ပုံးတွေတုံးပြီးတော့နေနေခဲ့ကြသလိုမောင်းတူမဲ့ drone ရင်ငယ်လေးတွေကိုတုံးပြီးတော့ဝဟင်ကနေစောင့်ကြည့်ရိုက်ကူးနေတဲ့အတွက်ပုတ်ကလစ်ကလွတ်လပ်ခွင့်အရေးတက်ကြွလှုပ်ရှားသူတွေကစိုးရိမ်မှုနဲ့ကန့်ကွက်ခဲ့ကြပါတယ်